ဆင်ရင်တုပြည်တော်စုနှင့်အခမ်းအနားပြီးမှာထာဝရငင်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲကျင်းပဖို့စစ်ကောင်စီဘက်ကရည်မှန်းခဲ့ပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အတော်များများကဆုံးဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်တွေမပါဝင်တာကြောင့်တွစ်ဆုံဆွေးနွေးပွဲသာကျင်းပနိုင်ခဲ့တယ်လို့တရားသူတိုင်းဒေသခေါင်းဆောင်တချို့ကပြောပါတယ်။ဒီဆွေးနွေးမှုအခြေအနေကိုနေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြူတာစီလုံးညင်ညူရဲ့ညချိုင်းပေါ်ဆောင်မှုကော်မတီနဲ့ပြည်တော်စုနေအခမ်းအနားကိုတက်ရောက်လာတဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာဒီကနေ့မှနဲ့17နှစ်ကျော်လောက်မှာနေပြည်တော်က MICC 2ခန်းမမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲကိုမူလကထောင်ရညချိုင်းအချုပ်ညင်တိုင်းဆွေးနွေးပွဲအဖြစ်ကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့အတော်များများကဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေမပါဝင်တာရဲ့မူလကလည်းကညချိုင်းဆွေးနွေးပွဲကိုတက်ရောက်ဖို့မရှိဘူးဆိုတဲ့ဆုံးဖြတ်ချက်တွေရှိနေတာကြောင့်တွေ့ဆုံဆွေးနွေးပွဲအဖြစ်သာကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာငင်းချင်ရေးဖော်ဆောင်ရေးကော်မတီဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုရခိုင်ပြည်လွမြောက်ရေးပါတီရဲ့ဒုဥက္ကဋ္ဌဒေါ်စောမြတ်ရာစာလင်းကအခုလိုပြောပါတယ်။
သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအရှိပြုပြီးတော့မှဒီငင်းချင်ရေးဖော်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ဘက်ကရှင်းပြတယ်။ဒီမှာမှဆွေးနွေးဆုံးဖြတ်နိုင်သောမရှိဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ကောင်းဆောင်တွေစီကိုတည်သွားပါအရှိမရေးမေးလို့ရတယ်အရှိမရေးဆက်ပြေလို့ရတယ်ဆိုတော့ပုံစံမျိုးပေါ့အဲ့ဒါကိုကြိုးရာပြီးတော့ကပြောပြတယ်ဟိုဒီအဓိကကတော့သူတို့တော့ရှင်တဲ့နိုင်ငံကြီးဒီမှချက်တွေကိုပြောပြတာပါ
ဆွေးနွေးပွဲမှာပြည်ထောင်စုငင်းချရဲ့ညီလာခံ27ရာစုပင်လုံနောက်ဆုံးဆွေးနွေးပွဲကဆုံးဖြတ်ထားတဲ့2020အလွန်ဆောင်ရွက်ရမယ့်အချက်တွေကိုငင်းချရဲ့ဖော်ဆောင်မှုကော်မတီကဆွေးနွေးခဲ့တယ်လို့ဒေါ်စောမြတ်ဇာလင်းအနေနဲ့လည်းဒီအချက်ကိုအဓိကဆွေးနွေးခဲ့တယ်လို့ပြောပါတယ်ညနေပိုင်းမှာတော့ငင်းချရဲ့ဖော်ဆောင်မှုကော်မတီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတဖွဲ့ချင်းပြည်ဆောင်ဆွေးနွေးတာတွေရှိခဲ့ပါတယ်မွန်ပြည်သက်ပါတီကဒီကနေ့ဆွေးနွေးတဲ့အခြေအနေကိုပါတီတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အဓိကတော့ဒီနေ့လေ17နှစ်လောက်ကဆွေးနွေးပွဲလေးတော့လုပ်ဖြစ်တယ်။တွေ့ဆုံပွဲပေါ့နော်။တွေ့ဆုံပွဲလေးထဲမှာတော့သူကတော့ဒီအဖွဲ့စည်းလိုက်ပေါ့နော်။အဲ့ဒါပါတီများဆွေးနွေးစရာကြည့်ပါတယ်လို့တော့ဟိုလမ်းကြောင်းပြုတ်ပြီးတော့ပြောတာပဲပေါ့နော်။ဒါပေမဲ့ဒီကျွန်တော်တို့မွန်ပြည်သက်အနေနဲ့ကျတော့လောလောဆယ်အနေထားအရကျွန်တော်တို့ကအတူတူဆွေးနွေးဖို့တော့မရှိဘူးလို့ပဲပြောထားပါတယ်ခင်ဗျာ
။မူပြစ်ပါတီကပြည်တော်စုနဲ့အခမ်းအနားကိုကိုယ်စားလှယ်နှစ်ဦးဆီလွတ်ခဲ့ပေမဲ့ငင်းချိုင်းဆွေးနွေးပွဲကိုတက်ရောက်ဖို့မရှိကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့ပြည်ဆောင်ဆွေးနွေးပွဲကိုပြည်တော်စုနဲ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး6ဖွဲ့တက်ရောက်ပြီးဝါကီတွေးစည်းညင်ညွေးပါတီ GWSA ကတော့တက်ရောက်တာမရှိပါဘူး။အကျိုးငင်းချမ်းရေးဆွေးနွေးပွဲမဖြစ်မြောက်ဘူးဆိုရတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။85နှစ်မြောက်စင်ရဲတုပြည်တော်စုနေအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထောင်ရငင်းချမ်းရေးရရှိဖို့အတွက်မြို့ကငင်းချမ်းရေးတမိုင်းမှာတခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရက်စဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မထားဘဲဆွေးနွေးဖို့အတွက်ဖိတ်ကြားထားပါတယ်။ဒီဖိတ်ကြားချက်အပေါ်မှာတော့ဒါဟာဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်သာအဓိကဖြစ်ပြီးကျန်ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တဲ့ကြောင့်ထောက်ပြတာတွေလည်းရှိနေပါတယ်